မေလ18ရက် Asia Correspondent ရဲ့သတင်းစာမှာမြန်မာနိုင်ငံမှာမူရစီအမြောက်များစာရင်းတင်ဖန်ဆီးမိခဲ့တဲ့အကြောင်းသတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။ဒီနေ့အစောပိုင်းနှစ်လနီးပါးအတွင်းမြန်မာတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းပြီးတော့စီရေးပဋိပက္ခတွေဖြစ်ပေါ်နေတဲ့မြန်မာပြည်မြောက်ပိုင်းတခြားမူရစီဝါတွေတမန်တွင်လောက်အောင်ဖန်ဆီးနိုင်ခဲ့ပါတယ်။ကုလသမဂ္ဂမူရစီနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကလည်းဖင်တနိုင်းမူရစီကြီးပမာဏကြီးကြီးမားမားမမျှော်လင့်မဲ့တွစ်စီထားတဲ့အတွက်အနောက်နိုင်ငံအစိုးရတွေကိုဒတိပေးတက်လှမ်းထားပါတယ်။ဒါ့အပြင်မူရစေဝါတွေအလုံးအချင်းနဲ့ဝင်ရောက်လာမဲ့အန္တရာယ်ကိုတရှိကာကွယ်ဖို့လည်းမဟာဗျူဟာတွေချမှတ်ထားကြဖို့တိုက်တွန်းလိုက်ပါတယ်။ကနေဒါနိုင်ငံမှာပြီးခဲ့တဲ့ပထမ6လအတွင်းမူရစေကြောင့်တည်ဆုံးသူ 2,000 ကျော်ရှိခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ပြီးပြီးလ9ရက်နေ့အတွင်းမြန်မာပြည်မြောက်ပိုင်းရှမ်းပြည်နယ်ကုတ်ခိုင်ဒေသမှာမူရစေဝါထောက်လုပ်နေတဲ့တပ်ခွဲကန်း၄ခုကိုအာဏာပိုင်တွေဝင်ရောက်စီးနှင်းဖမ်းဆီးခဲ့ပါတယ်။အဲ့ဒီဒေသဟာတရင်သာလန်တကန်ရဲ့ဖို့တဖွဲ့ဖြစ်တဲ့ကောင်းကားပြည်သူစစ်ထိချုပ်ထားတဲ့နေရာလည်းဖြစ်ပါတယ်။အဲဒီလိုစီးနင်းခဲ့ပြီးတဲ့နောက်တောင်ဝင်းရှိသူ33ဦးကိုဖမ်းဆီးမတ်တာဖက်ဒမင်တန်ချင်း18တန်းဟီရိုအင်းဘိန်းဖြူနဲ့ဘိန်းမဲ့ဒရန်နီပါမိသိဖန်တိုင်းဆေးကြီးလီတာပေါင်း4000နီပါတင်ဆက်ရောက်မိခဲ့ပါတယ်။ဒါဟာအရှိနဲ့အရှိတောင်အာရှအတွင်းမူရစ်ဆေးဝါပမာဏအများဆုံးဖမ်းဆီးမိတာဖြစ်တယ်လို့ UNODC ကပြောပါတယ်။ UNODC ရဲ့အရှိတောင်အာရှဆိုင်ရာအကြီးအကဲဂျယ်ရမီဒေါက်ကလပ်စ်ကအခုလိုမိသိဖန်တိုင်းပမာဏအလွန်အလွန်ကြီးကြီးမားမားဖမ်းမိကြတာကြောင့်ကနေဒါနိုင်ငံအနေနဲ့မူရစ်ဆေးထုတ်လုပ်ပြန်ပြုနေကြဒေသတွေအပြင်တခြားအာရှဒေသတွေကိုပါအများဆုံးစောင့်ကြည့်ရပါတော့မယ်။ကနေဒါမှာရှူတရီကန်ဒေသကိုပြန်ပြီးတော့အာယုံဆိုင်သူမရှိတော့ပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာဖန်တိုင်းလိုဓာတုဆေးဝါးအသစ်တွေပေါ်ပေါက်လာတာကြောင့်ကနေဒါလိုနိုင်ငံတွေအနေနဲ့အစိုးရအသစ်တွေနဲ့ဆက်ဆံရတော့မှာဖြစ်ပါတယ်။မူရစ်ဆေးမှောက်ခုလမ်းကြောင်းတွေကိုသိအောင်လုပ်ရပါတော့မယ်လို့လည်းပြောဆိုလိုက်ပါတယ်။အနောက်နိုင်ငံအစိုးရတွေဟာဖက်တနိုင်းလိုပြင်းထန်တဲ့မူရစ်ဆေးတင်သွင်းမှုကိုတားဆီးပိတ်ဆို့ဖို့တရုတ်နဲ့မက္ကဆီကိုနိုင်ငံပေါ်နှစ်ပေါင်းများစွာအာရုံထားခဲ့ကြတာပါ။ဒါပေမဲ့မိသိဖက်တနိုင်းကိုဘယ်မှာထုတ်လုပ်တယ်ဆိုတာအတိအကျမသိရပါဘူး။ကီတာမင်းနဲ့မက်တာဖက်တမင်းအပါအဝင်တခြားမူရစ်ဆေးဝါတွေကိုတော့ကုတ်ခိုင်ဒေသမှာထုတ်လုပ်တယ်လို့သိရပါတယ်။ဓာတုဗေဒမူရစ်ဆေးတွေဟာဘိန်းလိုစိုက်ပျိုးရေးထွက်ကုန်မဟုတ်တဲ့အတွက်အရင်အနည်းမကြီးမားလို့အကျိုးအမြတ်ပို့ပြီးတော့များပါလေ။မြန်မာနိုင်ငံမှာလည်းအနာပိုင်တွေကမူရစ်ဆေးပြကုန်သမှုအပေါ်ပြောင်းလဲအာရုံစိုက်လာခဲ့ပါတယ်။ဖမ်းဆီးမိတဲ့အထဲမှာတခွဲကားသုံးပစ္စည်းတွေဓာတုဗေဒပစ္စည်းတွေပါဝင်ပြီးအဲ့ဒါတွေဟာတရုတ်အိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကနေပြီးတော့လာတာဖြစ်ပါတယ်။မြန်မာမှာထုတ်ထုတ်တဲ့နည်းပညာကအကောင်းဆုံးလို့ UNODC ရဲ့အရှိတောင်အာရှဆိုင်ရာအကြီးအကဲကပြောဆိုပါတယ်ခင်ဗျာ။မီလာ၁၈ရဲ့ strategy piece စာဆောင်မှာတော့မြန်မာနိုင်ငံဟာတရုတ်လို့ဒုံးကျည်လောင်ချဝယ်ယူသုံးစွဲတဲ့ဒုတိယမြောက်ဖောက်တဲ့နိုင်ငံဖြစ်လာနေတယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။တရုတ်ပြည်လို့ SY400 MRL လို့ခေါ်တဲ့အတွဲလိုက်ပြဒုံးကျည်လုံချာနဲ့လုံချာတင်ရင်တွေကို2020ခုနှစ်အစောပိုင်းကစတင်ဝယ်ယူခဲ့တာဖြစ်ပါတယ်။အဲဒီလုံချာတွေကိုပထမဆုံးဝယ်ယူသုံးစွဲခဲ့တဲ့နိုင်ငံကတော့အရှေ့လယ်ပိုင်းဒေသကကာတာနိုင်ငံဖြစ်ပြီး2019ခုနှစ်ကဝယ်ယူခဲ့တာပါ။ SY400 လုံချာတင်ရင်ဟာလည်းရုရှားဒီဇိုင်းဖြစ်ပြီးအင်ဂျင်ကဂျာမန်အင်ဂျင်ဖြစ်ပါတယ်။တခြားစပန်ဆိုင်ရာကိရိယာတွေလည်းပါဝင်ပါတယ်။ရင်မောင်းနဲ့တကွစစ်သည်ခုနှစ်ဦးလိုက်ပါနိုင်တယ်လို့သိရပါတယ်။အများဆုံးတနာရီ85ကီလိုမီတာအထိမောင်းနေနိုင်ပြီးလုံစာစီအပြည့်မောင်းမယ်ဆိုရင်ကီလိုမီတာ650အထိမောင်းနေနိုင်ပါတယ်။ဒုံးကျည်အမျိုးအစားမျိုးစုံကိုလည်းတင်ဆောင်ပြည့်လွတ်နိုင်တယ်လို့သိရပါတယ်။ဒါပေမဲ့အင်ဒီဂျင်နိုင်ငံတွေနဲ့ရောတခြားနိုင်ငံတွေနဲ့ပါစစ်ရေးအရာချိတ်ချုပ်ခံရတာမျိုးကင်းစင်နေတဲ့မြန်မာနိုင်ငံအနေနဲ့ဘာကြောင့်ဒုံးကျည်တွေဝယ်ယူနေရတဲ့ဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့ဆောင်းမမှာဖော်ပြထားပါတယ်ခင်ဗျာ။